CIA KIU ခေါ်ကချင်တိုင်းသားလက်နက်ကိုင်အင်အားစုနဲ့မြန်မာစစ်စွာတို့ဟာအပြစ်ခတ်ရစရေးရယူခဲ့ကြတာ18နှစ်ကြာခဲ့ပြီးတဲ့နောက်တိုင်းသားတပ်ဖွဲ့တွေကိုစစ်တပ်ရဲ့လက်အောက်ခံနေကြားဆောင်တပ်ဖွဲ့ဖြစ်ပြောင်းလဲဖွဲ့စည်းရေးလုပ်လာတဲ့အတွက်အခြေအနေပြန်လည်တင်းမာသွားခဲ့ပါတယ်။အဲဒီနောက်စစ်တပ်ဘက်က KIA နယ်မြေအနီးတစ်ဝိုက်ဒေသအထိအကြောင်းကြောင့်ဝင်ရောက်တပ်ဆွဲမှုတွေလုပ်လာတဲ့အတွက်နောက်ဆုံးမှာတိုက်ပွဲတွေပြန်လည်ဆက်တင်ဖြစ်ပေါ်ခဲ့ပါတယ်။ဉာဏ်ရည်ဆွေးနွေးပွဲအကျဉ်းချင်းလုပ်နေပါတယ်ဆိုတာကြားနေရပေမဲ့အဖြစ်မထွက်ပဲစစ်ချိန်ပိုးပိုမြင်လာခဲ့ပါတယ်တကယ်တော့စစ်ရေးဆိုတာနိုင်ငံရေးပြဿနာမပြေလည်လို့လက်နက်ကင်ဖြစ်ရှင်းရတဲ့တနည်းပြောရင်နိုင်ငံရေးပြဿနာရဲ့နောက်ဆက်တွဲသားဖြစ်ပါတယ်ဆိုတော့ဒီပြဿနာမှာရောနိုင်ငံရေးအဖြစ်ပြေလည်မှုရမယ်ဆိုရင်ဒီစစ်ရေးကပြေလည်သွားနိုင်ကြမရှိဘူးလားဆရာ
အရှိတာပေါ့သူတို့ကဒီအပြည့်စစ်ဖိုင်အဂရီမန့်လက်မထိုးကြရအောင်ဆိုတဲ့ဟာကိုပဲလမ်းလာပြောနေတော့နိုင်ငံသားတွေကိုဘယ်လိုသွားကြရအောင်ဆူရရရှိတယ်လို့မပါတယ်လို့ဖြစ်နေတော့နိုင်ငံတကာကဒီကျွန်တော်တို့အားလုံးစစ်ဖိုက်ဖြစ်သွားလာပြီဆူရရလောက်ကြိုးပြရုံလောက်ကြိုးပြဖို့တက်ဖြစ်တယ်လို့လို့အဲ့လိုခံစားမှုတွေလည်းရှိကြတာပေါ့
အစိုးရဘက်ကနေပြီးတော့တိုင်းရင်းသားအဖွဲ့ပေါင်းစုံပါဝင်တဲ့ဆွေးနွေးပွဲတရားဒီ ceasefire တွေပြီးရင်လုံနိုင်ပါတယ်။ဘာညာပြောတာကြတော့ဆရာတို့ ceasefire ကိုလုံလိုက်နိုင်ရင်အဲ့ဒီနိုင်ငံကြီးဆွေးနွေးပွဲကြီးရောဖြစ်မလာနိုင်ဘူးလားဆရာ
။အဲ့ဒါကိုကျွန်တော်တို့ကဖတ်ကြည့်ရအောင်မယ်။အဲ့ဒါရှိတယ်ဗျ။ဆိုလိုတာကဘလို့ပုံစံမျိုးလဲဆိုရအစိုးရဘက်ကကျွန်တော်တို့ဖိတ်ခေါ်လာတဲ့အချက်တွေကလည်းဒါဥစ္စာဆိုင်ကလည်းစီပီသားပဲမဟုတ်လားရှေ့ရှစ်ချက်ပါရအရေးပါရနတ်တမ်းရှေ့ခြေကဥပဒေအတွင်းကဟာဒီနိုင်ငံရေးပါတီဖွဲ့မှုနောက်လူတို့ရဲ့ဝင်မှုကိစ္စကြီးအဲ့ဒီဟာဒီကချတော့ကျွန်တော်တိုင်းသားလက်နက်ကိုင်ဖွဲ့စကဲဝတ်ဒီမကဘူးညာအဲ့လိုအဲ့ဒါကလက်ခံဖို့ရန်တော်တော်လေးဝင်ဖြစ်ကြတယ်ဆိုတော့ဒီကိစ္စမှာဘယ်လိုအခိုင်အမာဘယ်လိုဂရန်တီရှိရှိဆွေးနွေးကြမလဲဆိုတဲ့အပိုင်းအဲ့ကျွန်တော်တို့ဘက်ကကေအိုဘက်ကတင်ထားရတယ်အဲ့ဒါပဲဂရန်တီရှိနိုင်အောင်ကလည်းပဲကျွန်တော်တို့အချင်းချင်းဟာဒီယုံကြည်မှုပြဆောင်မှုမှာခက်ခဲနေတဲ့ဟာကိုကြည့်ပြီးတက်လိုက်မှုမရှိတဲ့နိုင်ငံတကာဖွဲ့စည်းကစီစစ်တဲ့အနေနဲ့တော့ပါဝင်မဲ့မှကြီးအကိုလှုပ်ရှားရအောင်ဆိုတဲ့တောင်းဆိုမှုလည်းရှိခဲ့ပါတယ
်ဒါပေမဲ့အမကန်ကျဲပြေးရတဲ့နိုင်ငံရေးဆွေးနွေးပွဲဆိုတာအဓိကအဖြစ်ကျွန်တော်တွေ့တာကတော့တိုင်းရင်းသားတွေကလည်းကျွန်တော်မေးပါတယ်။များသောအားဖြင့်တော့2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ဝင်မကြဘူးတိုင်းရင်းသားတွေက။ဒီ2008ဖွဲ့စည်းပုံဘောင်အတွင်းမှာသူတို့ကနိုင်ငံရေးဆက်ပြီးတော့မလုပ်ချင်ဘူး။ဆိုတော့2008ကိုပြင်မဲ့ကိစ္စကိုလည်းပဲတိုင်းရင်းသားဘောင်ကဆွေးနွေးတဲ့နေရာမှာတင်ပြဆွေးနွေးဖို့ဆိုတော့မဖြစ်နိုင်ဘူးလားဆရာ။အဲ
ဆွေးနွေးတာက2008ကိုလည်းပဲဆွေးနွေးအဲ့လိုလား
။ဟုတ်ကဲ့အဲ့ဒီလွှတ်တော်တွေပါရင်ဝင်မယ်နဲ့တိုင်းရင်းသားဘောင်ဆွေးနွေးတဲ့ပွဲဖြစ်ခဲ့ရင်ဆရာတို့က ceasefire လုပ်လိုက်ရင်တိုင်းရင်းသားတွေအောက်နဲ့ ceasefire ဖြစ်သွားပြီ။အဲ့လိုဆိုရင်နောက်တစ်ဆင့်တက်ပြီးတော့သူတို့ကဒါတိုင်းရင်းသားဘောင်စုနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုကြပါစို့။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကြရင်2008ဖွဲ့စည်းပုံကိစ္စကိုဆရာတို့ကမလိုလားဘူးဆိုတာထပ်ပြီးတင်ပြလို့ရောမဖြစ်နိုင်ဘူးလားဆရာ။အဲ့လမ်းက
ဖြစ်နိုင်တာပေါ့ဒါတော့ကျွန်တော်တို့ကအဲ့ဒါရောင်းလွှတ်တော်ပြင်ပမှာကျွန်တော်တို့ရင်းတိုင်းသားလက်နက်ကိုင်ဖွဲ့စည်းပြီးအလုံးအပြည့်ရတရောမရတရောအလုံးကဆွေးရနယ်လည်းပဲတရားကိုဆွေးနွေးကြည့်ဒီတော့သဘောတူညီမှုရရှိလာတဲ့အခါကျတော့ဒါလူတော်မားတော့ဒါအတူတူလက်တွေ့ချင်းသုံးသွားရမယ့်ကိစ္စဖြစ်ပါတယ
်ဟုတ်ကဲ့ဒါပေမဲ့အခုလောလောဆယ်မှာကအချင်းတိုင်းသားတွေနဲ့ကဒီအပြစ်ခတ်ရစရေးမရှိသေးတော့ဒီတိုင်းရင်းသားပေါင်းစုဆွေးနွေးဆိုတာဖြစ်နိုင်ပါမလားဆရာကျွန်တော်အဓိကသိချင်တာကအဲ့ဒါပါလွတ်တော်ပြင်ပမှာတိုင်းရင်းသားပေါင်းစုဆွေးနွေးပွဲဖြစ်နိုင်ဖို့အတွက်ကောဆရာတို့နဲ့အစိုးရနဲ့ကြားမှာအပြစ်ခတ်ရဖို့မလိုဘူးလားပထမ
အဲ့ဒါကိုကျွန်တော်တို့ကအပြစ်ခတ်ရဆိုင်ပြီးနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ကိစ္စကိုအခုတော့ဒီလိုတကယ်ထူးဆန်းရေးကိုသေသေပဲမေးနေစင်းနဲ့အမြနော်လေချောင်းကအယုံလက်နဲ့ကြီးနေကစားအလုံးနဲ့အဲ့လောက်ကြီးရောနေဖြစ်နေတော့အခုကြေးရွာတွေတချင်ကြေးရွာတွေဆိုအလုံးငကူကကြာနေတဲ့အိမ်တွေတောင်မှအခုလိုက်လံပြီးဒီ3-4ရက်အတွင်းမှာအလုံးကြီးရှုတယ်နောက်ကချင်ရွာသားကြီးလို့ရှိရင်တော့ဒါအမျိုးမျိုးပေါ့ violation ကအမျိုးမျိုးဖြစ်နေ human right ကဆိုတော့အဲ့လောက်ဖြစ်နေတဲ့အချိန်မှာအခုဘဟုကတော့ကျွန်တော်တို့ကြီးအကို နိုင်ရဲ့တွေ့ဆုံချမယ်ဆိုမှဟုတ်ဒီမှာ73ရက်နေ့ကဥောင်းမင်းလက်စာဖို့တယ်လို့ကြားရတယ်ဒါပေမဲ့အခုအတဘလို့မှပြန်ချနိုင်တဲ့အချိန်ကိုဝင်ရောက်နိုင်တဲ့ကိစ္စဖြစ်နေလို့
စီးရီးနိုင်ငံရေးတင်ကစီးပွားရေးအဖြစ်လည်းကချင်ဒေသရဲ့ပြန်စတာတွေဟာစေဆူရနဲ့အလွန်တဲ့လူတွေအများကြီးထုတ်ယူနေကြတယ်တိုင်းသားဒေသခံတွေရဲ့အကျိုးစီးပွားသိနစ်နာရဲဆိုတဲ့အမြင်ရှိတယ်လို့လည်းသုံးသပ်ကြတဲ့လူတွေရှိပါတယ်အဲ့လိုစီးပွားရေးခံပြင်းမှုနဲ့နိုင်ငံရေးအဖြစ်ကိုကြမှာကိုဖန်တီးကျင်တဲ့ဆန္ဒဘက်ဟာပို့ပြီးတော့အရေးကြီးမယ်ဘက်ဟာပို့ပြီးပြင်းထန်မယ်ထင်ပါလဲ
ကျွန်တော်တို့ပြည်ဟိုအဖွဲ့အစည်းကတော့ဒီတည်တံ့ခံရတဲ့အတိတ်ပဲရှိတဲ့ဒီထောင်စုကြီးတကယ့်စစ်မှန်တဲ့ပြည်ထောင်စုကြီးဖက်ဒရယ်စနစ်ဖက်ဒရယ်ပြည်ထောင်စုဆိုတော့အခုကတော့အရင်ကတော့ကျွန်တော်တို့မြန်မာပြည်စစ်မှန်တော့ပြည်ထောင်စုလို့ပြောဆိုကြပါတယ်အဲလူဟာမျိုးနိုင်ငံရေးနဲ့ဖြည့်ရှင်းဖို့ကဒီမှတန်ခံခံမဲ့ရေရှည်တည်တတ်မဲ့အဲငင်းချန်စာရမှုတူတက်မှုဖြစ်မယ်လို့ယုံကြည်တယ
်ကစောစောကပြောတဲ့အထက်မှာဒါနိုင်ငံသားကဘယ်လိုမှမရှိရတမတ်တမတ်ရှိရလူရဲ့ကြီးကြပ်မှုအောက်မှာအမကငယ်ရှိရနိုင်ငံရေးဆွေးနွေးပွဲမျိုးလုပ်ချင်တယ်ဆိုတော့ပြည်ထောင်စုအထက်ကပြည်ထောင်စုတိုင်းရင်းသားတွေထက်ကအရင်တော့ကလည်း ceasefire ဆက်စပ်ပြခဲ့ဘူးတဲ့တိုင်းရင်းသားလူထုလေးစားတဲ့တိုင်းရင်းသားခေါင်းဆောင်တွေရှိကြပါတယ်အဲ့ဒီပုဂ္ဂိုလ်တွေနဲ့ဖွဲ့စည်းပြီးတော့ကြီးကြပ်ပြီးသူတို့ရဲ့အောက်မှာဆွေးနွေးသူတို့ရဲ့ကမ္ဘာကထပြမှုအောက်မှာဆွေးနွေးရင်တော့မရဘူးလားဆရာ
အဲကျွန်တော်တို့ကဒီနိုင်ငံကကလည်းပဲကမ္ဘာကလည်းသိရှိနိုင်အောင်ဆိုပြီးinternational community တဖြစ်ခုပေါ်တဲ့ grand about not grand at the ball ဒီအကိုပြုတ်ကျင်တာပ
ါဟုတ်ကဲ့ကျွန်တော်နောက်မိကျင်တဲ့ကိစ္စတခုကဆရာဟို88ရေးတော်ပုံပြီးနောက်မှာပြည်တွင်းကလူထုကလည်းဆန့်ကျင်ဆန္ဒပြနေကြတဲ့စစ်အစိုးရကိုတိုင်းရင်းသားတွေကလည်းစစ်မှန်တဲ့ပြည်ထောင်စုဖွဲ့စည်းနဲ့ဒီမိုကရေစီနဲ့တပေါင်းနဲ့ဖြစ်ပြီးတော့တော်လေးစီးရေးနိုင်ငံရေးအဖြစ်အလားအလာသိကောင်းတဲ့အချိန်မှာ KIU ဟာပထမဦးဆုံးစီအစိုးရနဲ့ညီညာရေးလုပ်ခဲ့ပါတယ်အဲ့လိုလုပ်ခဲ့တဲ့အတွက်တချို့ကအာအဲ့လိုဖြစ်သွားတဲ့အတွက်ကြောင့်ကျန်တဲ့သူတို့ရဲ့နိုင်ငံရေးစီးရေးအလားအလာကောင်းနေမှုဟာအချိန်ကျော့ဆင်းသွားခဲ့တယ်လို့ပြောပါတယ်ဆိုတော့အခုအခါမှာတစ်ဖက်ကကြည့်ရင်ဒီမိုကရေစီရေးအဖြစ်နဲ့ပဲအစိုးရဘက်ကလိုက်လျှော့မှုတွေရှိလာတယ် UNFC ကကျန်တဲ့အဖွဲ့အစည်းတွေနဲ့လိုက်လျှော့မှုတွေရှိလာတဲ့အခါမှာ KNA နဲ့တခါထပ်ပြီးတော့ပြဿနာဖြေရပြန်ပါဆရာအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုပြောချင်ပါလဲဆရာဟိုတုန်းကလည
်းဟုတ
်ကဲ့ပြောပါ
ဟုတ်ကဲ့အဲ့ဒါကျွန်တော်တို့ကဒီခုဖြစ်တည်နေတဲ့ပြည်ထောင်စုမြန်မာနိုင်ငံတော်ဆိုတာလည်းပဲအဲဒီကဖြစ်စင်မှာလည်းပဲသမိုင်းမှာပချင်းရခင်းရခင်းကျွန်တော်တို့ဘုပဲအဲခေါင်းဆောင်ကြီးကဘုဇုတ်ကောင်ဆန်းနဲ့အင်မတန်မှကျွန်တော်တို့ကြာကိုလူလာကြပြီးအဲတိဆောက်ကြတယ်ဒါကြောင့်ခုလည်းပဲဒီနှစ်ပေါင်း60ဆိုကြလို့ဖြစ်နေတဲ့ပြည်တွင်းစစ်ကိုရက်စင်းပြီးအင်မတန်မှငင်းချမ်းစီနေဒီပြည်ထောင်စုအရေးကိုဒါကြောင့်နိုင်ငံရေးအရေးဖြည့်ရှင်းဖို့ရန်ကိုအင်မတန်လူလာတယ်အဲဒီတုန်းကတော့နောက်ဝတ္တနာနာရအဲကျွန်တော်တို့ဘာကြောင့်ဒီအကိုစစ်စွာလည်းမထိုးဘယ်ပေးအဖွဲ့မှလည်းမထိုးခဲ့ပါဘူး agreement ဒါပေမဲ့ကျွန်တော်တို့ရဲ့အထူးညှိုးမှန်းချက်နော်အင်မတန်မှညှိုးမှန်းလို့အင်မတန်မှလူလာခြင်းလို့ဒီကောင်စုအရေးကိုအဲ့ဒါကြောင့်ကျွန်တော်တို့လည်းမထုံးမှဒီဟာကိုနိုင်ငံရေးအရာဖြစ်ရှင်အဲဆွေးဆုံဆွေးနွေးရေးကိုလုပ်အဲလုပ်မယ်ဆိုတဲ့ဟာကိုခတိကိုပြုခဲ့ဆက်တယ်နော်အဲ့ဒါကြောင့်ကျွန်တော်တို့ကအဲ့လိုထိုးခဲ့တယ်အဲထိုးခဲ့တာ19နှစ်ကြာလာတယ်နော်ကြည့်တဲ့အတိုင်း2017 April လကုန်ပိုင်း29ရက်လောက်အတိုင်းမောကအဲ့တော့ကျွန်တော်ပါရဟုတ်တာနဲ့ကျွန်တော်ဖြီးသွားနေတော့မှချက်ချင်းဟိုးတနိုင်ပဲကိုဖြီးသွားချက်ချင်းခေါ်မှတွေ့မှဒီအကိုအခုဖြီးကြီးကကြောင်းလဲရမယ်ဆိုမှပြောလာတဲ့အခါကျတော့ကျွန်တော်တို့အင်မတန်မှအံ့ဩသွားတယ်အဲ့ဒီမတိုင်ခင်ကလည်းဥတ္တရာတိတဲ့အတိုင်းကျွန်တော်တို့2004ကနေ2005ပြီးတဲ့အထိကျွန်တော်တို့ MC တက်ခဲ့တယ်ဒါလည်းပဲကျွန်တော်တို့ဖြစ်ကျင်လုံးလုံးဒီဟောင်းစုအရေးမှာဖြစ်ကျင်လုံးလုံးတကယ်အဲ့ဒီအရင်မှာနိုင်ငံရေးရဒီအခြေခံဥပဒေမှာဖြစ်သွင်းမှုပြုနိုင်မယ်လို့မျောမျောလင်းချက်နဲ့ဒါမဲ့တခုမှပြုမလာဘူးအဲ့ဒီအရလည်းပဲเนาะနောက်ဆုံးရ ဒီ referendum ကစကျွန်တော်တို့ဟာဘာဖြစ်ဖြစ်အစိုးရစစ်တက်လာရင်တော့ဒီကိစ္စဟာအစိုးရစစ်အနေနဲ့ကျွန်တော်တို့တိုင်းလာဒီအလုံးလက်နက်ကန်အဖွဲ့စီဖြစ်ဖြစ်မှဖြစ်အလုံးကိုဒီအရေးကိုဆွေးနွေးလာလိမ့်မယ်ဆိုတဲ့ညွန်မှန်းချက်ညွန်လင့်ချက်ရှိနေကျွန်တော်တို့က referendum ကိုမှကျွန်တော်တို့ကိုယ်ကြီးသိလာရည်တော်လာရေးကိစ္စကအစကိုယ်ကြီးပြပါပဲအဲ့လိုနဲ့ကျွန်တော်တို့ကဒီမှာကတစ်ချင်လို့နဲ့ဒီကိစ္စမှာဒါပေမဲ့နောက်ဆုံးတော့ဒီဟာဒီနိုင်ငံရေးကိစ္စဘာမှမပြောပဲနဲ့ဒီတက်ကူပဲပြောင်းပြရမယ်ပြောင်းပြီးတော့ဒီကာကွယ်ရေးဦးစီးချုပ်ရဲ့လောင်းမှာထားရမယ်သူတွေဟာချစ်လာတဲ့အခါကျတော့ဒါဟာကျွန်တော်တို့အတွက်အခက်အခဲဖြစ်သွားတယ်အဲ့လိုနဲ့ဒါတောင်မှကျွန်တော်တို့2030တနည်းလုံးဒီပါဆက်調査ရှိတယ်เนาะအဲ့ဒီဟာအန်ဒီဒီဒီအမီဒီဇာနဲ့ပေါ့ကျွန်တော်တို့調査ရရှိတယ်ဒီနေ့ဒါပေမဲ့နောက်ဆုံးမဖြစ်လာဘူးမဖြစ်ဘလို့ဒီနေ့မှမဖြစ်လာတယ်မဖြစ်လာဘူးလေကျွန်တော်တို့ကတက်ကိုထိမ့်မမှဒီတိုင်းပဲနေနေပါတယ်ဒီနေ့တော့ဒီ2018ဇူလိုင်9ရက်နေ့မှာအပြူဟာမူအဘူဝီအောင်တူဘက်ကဒီကျွန်တော်တို့ဆန်းကန်းဒီတပ်ပြည်အားရစ်ကိုအကြောင်းပြုဒီမှာသူတို့ကဒီကျွန်တော်တို့ရဲ့ရှေ့တန်းပို့စ်ကလေးတခုဝင်တိုက်ရကနေဝင်တိုက်တာတော့ကျွန်တော်တို့က3ရက်လောက်အထိမပါခိုင်းတဲ့ချင်းနေဆိုတော့မပါခိုင်းတဲ့ကျွန်တော်တို့ညနိုင်ဒီမှာဒီစစ်ကြေးပြန်မသွားနိုင်အောင်နော်အခုအခြေအခုလိုအမျိုးဖြစ်မလာနိုင်အောင်ကျွန်တော်တို့ကထိန်းသိမ်းမှုအတွက်ညှိပြီးတဲ့အကြောင်းကြားမှာဒါမဲ့တိုင်းမှုအနေနဲ့ဘာမှအကြောင်းကြားကြချက်မရှိဘူးဆိုတော့ကျွန်တော်တို့ကဂျွန်9ရက်နေ့မှာစရဟာကို73ရက်14ရက်အထိကျွန်တော်စောင့်ပါလိမ့်မယ်အဲ့ဒီနောက်ပိုင်းတော့ကျွန်တော်တို့လည်းသူတို့ရဲ့ထပ်တိုးတိုးတိုးအင်အားတိုးမှဂျာရီတိုက်လာကျွန်တော်တို့ဘက်ကလည်းချိခိုက်မှုများရှိလာဆိုတော့နောက်ဆုံးကျွန်တော်တို့အနေနဲ့ခိုင်စစ်ခုခုကာကွယ်ဖို့အနေနဲ့ကျွန်တော်တို့စတင်ရ
ဆရာ
အဲ့လိုရှိ
တကယ်လို့နိုင်ငံရေးပြည်လည်မှုရလို့တကယ်လို့တိုင်းရင်းသားတွေလူချင်းတဲ့ Federal ပြည်ထောင်စုဖြစ်ခဲ့ရင်တော့ဘယ် Federal မှမှ State Army ဆိုပြီးတော့စီးကြပြည်နယ်လိုက်ဒီလက်နက်ကိုင်အင်အားစုတော့မရှိဘူးပေါ့ဆရာဆိုတော့နိုင်ငံရေးပြည်လည်မှုရရင်ဆရာတို့ကလည်းလက်နက်ကိုစွန့်ဖို့ဆိုတော့အဆင်သင့်ပေါ့ရှိပါလား
တာကာကွယ်ရေးဦးစီးချုပ်တော့ကိုပဲရှိရမယ်သူပဲရှိရမယ်ဆိုတော့ဒါတော့ပန်းတော့ပေါ့ဗျာဘယ်နိုင်ငံမှဆိုအဲ့လိုပဲလေသူတော့ဒီတပ်ပိုင်းအကိုပြည်နေအလိုက်တိုင်းသားတွေပြည်နေအလိုက်တို့လုံးဘယ်လိုဖွဲ့စည်းကြမလဲဆိုတာအပိုင်းကတော့ဒါတော့ကျွန်တော်အခုဘာမှပြောပိုင်းကုန်မရှိဘူးပြောမပြောနိုင်ဘူ
းခုကချင်း KIO KIA နဲ့ဆူအန်နဲ့ဖြစ်နေတဲ့ပြဿနာဟာတကယ်တော့ပြည်ထောင်စုတစ်ခုလုံးတည်တန်းခံရရေးကိုအပြင်းထန်ဆုံးချိန်ချောင်းနေတယ်လို့ကျွန်တော်ထင်ပါတယ်။ဒီဟာကိုကဲတင်ဖို့အတွက်ဆရာတို့ဘက်ကဘလောက်ပြင်ဆင်နိုင်ပါလဲဆရာ။အစွမ်းကုန်ဆရာတို့ဘက်ကလုပ်နိုင်မဲ့အခြေအနေက
။ဒါကတော့အခုပြောသလိုကျွန်တော်တို့ရဲ့ပြဿနာအကြီးဆုံးကအခုကဒီအစွမ်းအတတ်တရားကစီရေးအရာပဲဖြစ်ရှင်တော့မယ်ဆိုတဲ့ပုံစံမျိုးလို့နော် military means နဲ့ပဲကျွန်တော်တို့သွားမယ်ဒီကချင်ကတော့ဆူရဲသဘောမျိုးလူဟာမျိုးဖြစ်နေတော့ဂျီယာကအဲကျွန်တော်တို့စဉ်းစားဖို့တော့အဲခက်နေတယ်အဲတောင်သားရီဦးသိန်းစိတ်ဘက်ကအဲစိတ်ထားကြီးအဲသူ့ရဲ့ဖော်ပြချက်ဒီဦးအောင်မင်းတို့ရဲ့ဖော်ပြချက်ဒီကတမျိုးနောက်ဒီတမတော်ဘက်ကထွက်လာတဲ့လုံရဒီကတမျိုးဆိုတော့ဒီစားတဲ့ဖက်ရေမုန်တဲ့ဖက်လို့လို့တအရင်းရောပြတော့အမြင်စရာသုံးသက်စရာကြီးကဆိုတော့ဂျီယာကြောင့်အခုကုသဆန်ပြောတဲ့အရှိကအစိုးရရဲ့တကယ်စည်ရင်းစေရနာ mindset ကဘယ်လိုရှိသလဲဆိုတဲ့အပေါ်မှာ level ဘူးကြည့်မယ်လို့ကျွန်တော်မြင်ပါတယ်